စကိုင်းတိုင်းဒေသကြီးရွှေဘုံမြို့မှာစစ်တပ်နဲ့ရဲတွေစနေနေ့ညကဖမ်းဆီးတာခံခဲ့ရတဲ့ကြပြားဆရာခက်တီဟာတနင်္ဂနွေနေ့မှာတေဆုံးသွားတယ်လို့သူ့မိသားစုဝင်တွေကပြောပါတယ်အသက်45နှစ်ရှိပြီဖြစ်တဲ့ကြပြားဆရာခက်တီဟာတလဲတစ်မြို့ဇာတိဖြစ်ပြီးဆင်အာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေကြောင့်တင်းဆောင်နေစဉ်အဖမ်းခံခဲ့ရတာပါစနေနေ့ကသူနဲ့အကြမ်းမဖက်အာနာဖီဆိုင်စီကင်မှာပါဝင်တဲ့သူ့ဇနီးမချောစုကိုစစ်ဆေးမင်းမြန်းဖို့စစ်တပ်နဲ့ရဲကရှေဘူကနေခေါ်ဆောင်သွားတာဖြစ်ပြီးတနင်္ဂနွေနေ့မနက်မှာတော့သူ့ရုပ်လောင်းကိုသာဇနီးဖြစ်သူကမုံရွာစစ်အုံကနေပြန်ပြီးရခဲ့တယ်လို့ Writers တင်မှာဖော်ပြထားပါတယ်။နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအသင်း AAPB ကတော့သူဟာစစ်ကြောရေးစခန်းမှာနှင်းပန်းနှိပ်စက်စစ်ဆေးမင်းမြန်းတာခံခဲ့ရတဲ့အတွက်စစ်ရုံကိုပို့ချိန်မှာတည်ဆုံသွားတာလို့ပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကစပြီးတည်ဆုံရတဲ့ကြပြားဆရာအနည်းဆုံး3ယောက်ရှိပြီဖြစ်ပြီးမုံရွာကသူ့တင်ရခြင်းကြေစဝင်းကလည်းမတ်လအစောပိုင်းတုန်းကပြုလုပ်တဲ့ဆီအာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲမှာတနက်စီထိမှန်တည်ဆုံခဲ့ရတာဖြစ်ပါတယ်။ဆီအာနာဘိုင်းတွေကခေါင်းတွေကိုတနက်နဲ့ပြစ်နေတဲ့တော်လန်ရေးဆိုတာနှလုံးသားထဲမှာရှိတာကိုသူတို့မသိကြဘူးလို့ကြပြားဆရာချက်တွေကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားတာပါ။